ဥရောပတမ္မခ EU ကလက်နက်ရောင်းချခွင့်အပါအဝင်မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုတစ်နှစ်ချက်ပြီးတော့သက်တမ်းတိုးလိုက်ပါတယ်စစ်တပ်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ရုရှားစစ်တပ်နဲ့တွေ့ဆုံဆွေးနွေးမှုတွေလက်နက်ဆက်ယုံတွေတွားရောက်ကြည့်ရှုတဲ့ခီးစဉ်အပြီးရက်ပိုင်းအတွင်းမှာပဲဥရောပတမ္မခကစစ်လက်နက်ဆိုင်ရာဒဏ်ခတ်မှုကိုတစ်နှစ်သက်တမ်းထပ်တိုးလိုက်တာပါနားဆင်ကြရအောင်ပါရှင်မြန်မာနိုင်ငံတွင်ဖိနှိပ်ချုပ်ချယ်မှုတွေမှာစစ်တပ်နောက်နေကြားဆောင်ရဲတပ်ဖွဲ့တို့ကအသုံးပြုနိုင်ခြေရှိတဲ့လက်နက်နဲ့စစ်ဖက်အရက်ဖက်သုံးပစ္စည်းတွေရောင်းချမှုကိုဥရောပသမ္မဂ EU ကပိတ်ပင်တားမြစ်ချက်သက်တမ်းတိုးလိုက်ပါတယ်။တနင်္လာနေ့မှာကြေညာလိုက်တဲ့မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုတစ်နှစ်သက်တမ်းထပ်တိုးလိုက်တာကြောင့်လာမယ့်2020ဧပြီလ30ရက်အထိတက်ရောက်မှာဖြစ်ပါတယ်။မြန်မာစစ်တပ်ကြီးကဲဘိုးချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ဖက်ဆိုင်ရာရုရှားနိုင်ငံခီးစဉ်အပြီးရက်ပိုင်းအတွင်းမှာပဲ EU ရဲ့မြန်မာအပေါ်လက်နက်ရောင်းချမှုတားမြစ်ကန့်သတ်ချက်နောက်မြန်မာလုံခြုံရေးတာဝန်ရှိသူလူပုဂ္ဂိုလ်14ဦးအပေါ်ပြည်ဝင်ခွင့်ပိတ်ပင်မှုထွက်ပေါ်လာတာပါရုရှားလိုနိုင်ငံတွေကနေလက်နက်ဝယ်လို့ရတဲ့အနေအထားမှာမြန်မာတပ်မတော်အတွေ့ EU ရဲ့လက်နက်ရောင်းချမှုပိတ်ပင်ချက်ကထိရောက်မှုရှိနိုင်ပါမလားဆိုတာကိုတော့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ဖာမနာကအခုလိုသုံးသပ်ပါတယ်
European countries are some of the biggest manufacturers of military equipment in the world.
ဥရောပနိုင်ငံတွေအားဆိုရင်ကမ္ဘာပေါ်မှာစစ်အသုံးဆောင်လက်နက်ထုတ်လုပ်မှုအများဆုံးနိုင်ငံတွေထဲမှာပါပါတယ်။တန်ခတ်ပိတ်ဆို့မှုတချို့ဖြေလျှော့ပေးလိုက်ပြီးတဲ့နောက်မှာမင်းအောင်လှိုင်အနေနဲ့ဥရောပနိုင်ငံတချို့ကိုတွားရောက်နိုင်ခဲ့တာကျွန်တော်တို့တွေ့ရပါတယ်။သူဩစတြေးလျကိုသူတွားပါတယ်ဂျာမနီနဲ့အီတလီကိုလည်းတွားပြီးလက်နက်ထုတ်လုပ်တဲ့နေရာတွေကိုတွားခဲ့ပါတယ်ဥရောပထုတ်လက်နက်တွေကိုသူဝယ်ကျင်ခဲ့ပါတယ်ဥရောပထုတ်စစ်အသုံးဆောင်တွေကိုပို့ပြီးလိုချင်ခဲ့ပါတယ်ဂျာမနီကနေလေ့ကျင့်ရေးလေရင်တွေဝယ်ဖို့စီစဉ်ခဲ့ပါတယ်နောက်ပြီးဥရောပနိုင်ငံတချို့စီကစစ်သုံးပစ္စည်းတချို့လည်းဝယ်ခဲ့ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းမှာတော့တန်ကြပ်ကာကားတွေထုတ်လုပ်တဲ့ဆက်ယုံနောက်ရင်းငုံတင်းမောတွေပြုပြင်ထိမ့်သိမ့်တဲ့တင်းမောချင်းကိုလည်းတွားရောက်လေ့လာခဲ့သလိုရုရှားစစ်တပ်အကြီးအကဲတွေနဲ့တွေ့ပြီးနှစ်နိုင်ငံတပ်မတော်နဲ့ရေတက်ကြားစစ်ဖက်နည်းပညာဆိုင်ရာလေ့ကျင့်ရေးပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြပါတယ်ရုရှားနိုင်ငံခီးစဉ်အတွင်းရုရှားဖက်ဒရေးရှင်းနိုင်ငံစိုက်ဘေးရီးယားမှာရုရှားမီဒီယာတွေနဲ့တွေ့ဆုံမှုမှာတော့ဗိုလ်ချုပ်မှုကြီးမြောက်လိုင်းကရုရှားလက်နက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ရုရှားနိုင်ငံရဲ့စစ်လက်နက်ပစ္စည်းတွေကကမ္ဘာမှာအင်မတန်အဆင့်မြင့်တဲ့စစ်လက်နက်ပစ္စည်းတွေဖြစ်ပါတယ်။နည်းပညာအဖြစ်အင်မတန်မြင့်မားတဲ့ဟာတွေဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံမြန်မာတပ်မတော်တွေလည်းအများကြီးအသုံးဝင်တဲ့စစ်လက်နက်ပစ္စည်းတွေဖြစ်တယ်။အနာဂတ်မှာလည်းရုရှားနိုင်ငံရဲ့စစ်လက်နက်ပစ္စည်းတွေမြန်မာနိုင်ငံအတွက်လိုအပ်ချက်ရှိတဲ့နေရာတွေမှာတိုးချက်အသုံးပြုသွားမယ်လို့ကျွန်တော်ပြောလိုပါတယ
်။ဒါပေမဲ့မြန်မာစစ်တပ်ဘက်ကတော့ဥရောပလက်နက်တွေကိုပို့ပြီးတော့လိုချင်နေပြီးပေါ်ပြည်လဲဈေးသက်သာမှာဖြစ်တယ်လို့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ဖာမနာကထောက်ပြပါတယ
် Because the arms embargo said it was not going to allow the sale of fighting aircraft but it still allowed training aircraft the arms embargo was that we're not going to sell
အခုလက်နဲ့ရောင်းချမှုပိတ်ပင်ချက်အရရောင်းမှုခွင့်မပြုတော့တဲ့အထက်မှာတိုက်ခိုက်ရေးလေယာဉ်တွေပါဝင်ပါတယ်ဒါပေမဲ့လေ့ကျင့်ရေးလေယာဉ်တွေကိုတော့ဆက်ပြီးခွင့်ပြုထားပါတယ်တနတ်ဒီရောင်းချခွင့်ကိုတားမြစ်ပိတ်ပင်ထားပေမဲ့အခြားစစ်ဘက်အသုံးဆောင်တွေကိုတော့ဆက်ပြီးရောင်းချနေပါတယ်။မင်းအွန်လန်ဘက်ကလည်းဥရောပဘက်ကစစ်ဘက်အသုံးဆောင်တွေကိုပို့ပြီးရကျင်နေပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာမှာနာမည်ကောင်းရသလိုဈေးလည်းတက်တာပါတယ်။ဥပမာပြောရရင် Twin Turbine လေယာဉ်ဆိုရင်ရုရှားကနေဝယ်ရင်ဒေါ်လာတန်းရာနဲ့ချီသုံးရပါတယ်။ဥရောပကလေယာဉ်တွေဆိုရင်တော့ပိုဈေးတက်တာနိုင်ပါတယ်။
နောက်တစ်နှစ်သက်တမ်းတိုးလိုက်တဲ့ EU ရဲ့မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေမှာတော့မြန်မာနိုင်ငံတွင်ဖိနှိပ်မှုတွေအသုံးပြုနိုင်တဲ့လက်နက်နဲ့စစ်အသုံးဆောင်တွေရောင်းချခွင့်ပိတ်ပင်မှုနောက်စစ်တပ်နဲ့နေကြာဆောင်ရဲတပ်ဖွဲ့တို့အသုံးပြုဖို့အတွက်အရက်ဖက်စစ်ဖက်နှမျိုးသုံးပစ္စည်းတွေတင်ပို့မှုကိုပိတ်ပင်မှုပြည်ရင်းဖိနှိပ်ချုပ်ချယ်မှုတွေမှာအသုံးပြုနိုင်ခြေရှိတဲ့ဆက်သွယ်ရေးစောင့်ကြည့်ပစ္စည်းကိရိယာတွေတင်ပို့မှုအပေါ်တမ်းမြင်ကတ်သက်ချက်တွေပါသလိုမြန်မာစစ်တပ်တပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးမှုကိုလည်းတားမြစ်ထားပါတယ်။နောက်ရိုဟင်ဂျာလူထုလူနည်းစုတိုင်းရင်းသားတွေဒါမှမဟုတ်လေကချစ်ရခိုင်နဲ့ရှမ်းပြည်နယ်အတွင်းကအရက်သားတွေအပေါ်စိုးစိုးရွားရွားလူခွင့်ရေးချိုးဖောက်မှုဒီလိုချိုးဖောက်မှုတွေနဲ့ပတ်သက်ဆွံ့နွယ်တဲ့လူပုဂ္ဂိုလ်14ဦးပေါ်မှာလည်းပြစ်မှတ်ထားတားမြစ်ကန့်သတ်ချက်တွေချမှတ်ထားပါတယ်။ မြန်မာဘက်ကခိုင်မာပြည်စုံနဲ့ပြည်ပြင်ပြောင်းလဲရေးမရှိရင်တော့ EU ဘက်ကလက်နက်တင်ပို့ရောင်းချမှုဆိုင်ရာပိတ်ပင်တားမြစ်ချက်ကိုရုတ်သိမ်းမဲ့အလားအလာမရှိဘူးလို့လဲမတ်ဖာမနာကယူဆပါတယ် EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရေးနဲ့ပတ်သက်လို့အရေးယူပိတ်ဆို့မှုတွေချမှတ်ခဲ့ပေမဲ့2012ခုနှစ်နောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကြောင့်အရေးယူမှုတွေကိုဖြေလျှော့ခဲ့ပါတယ်ဒါပေမဲ့လည်းလက်နက်ရောင်းချမှုတားမြစ်တာအပါအဝင်စစ်ရေးအရာအရေးယူမှုတွေကိုဆက်လက်ထားရှိပြီး2019ခုနှစ်ရခိုင်မြောက်ပိုင်းအရေးခင်နောက်ပိုင်းမှာတော့တာဝန်ရှိတဲ့စစ်ဖက်နဲ့ရဲဘက်အရာရှိကြီးတွေကိုပြစ်မှတ်ထားအရေးယူတာမျိုးထပ်တိုးခဲ့တာဖြစ်ပါတယ်ရှင်